ယူရန်နိုင်ငံမှာဆူရဆန့်ကျင်သူတွေနဲ့ထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေကြုံရတဲ့တစ်ချိန်တည်းမှာပဲယူရန်လူထုကိုအားပေးထောက်ခံမှုမနေ့ကအမေရိကန်ကပြောဆိုလိုက်တဲ့ပေါ့ကုလသမဂ္ဂဆိုင်ရာယူရန်သံမကြီးကပြည်ရင်းရေးကိုစုပစ်တဲ့ကိစ္စတစ်ခုဖြစ်တုံ့ပြန်ပြောဆိုလိုက်ပါတယ်။စီးပွားရေးပြဿနာတွေပေါ်မချေနှက်ချက်တွေအဆူအပြည့်ရင်ပြောင်းလဲရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေကတော့ယူရန်နိုင်ငံမှာတည်င်းတစ်ပတ်နီးပါးပေါ်ပေါက်ခဲ့တာပါ။ဆန္ဒပြပွဲတွေအတွင်းလူ21ယောက်ထက်မနည်းသေဆုံးပြီးလူရန်နဲ့ချီပြီးတော့လည်းဖမ်းဆီးခံခဲ့ရပါတယ်။အဆူအဟုထောက်ခံတဲ့ဆန္ဒပြပွဲတွေကတော့ယူရန်နိုင်ငံမှာရုံးမြင့်တန်ကြားမှာမနေ့ကပြသခဲ့တယ်လို့မြို့တော်များကအဆူအဆန့်ကျင်ဆန္ဒပြပွဲတွေကလည်းအင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့နေတာပါ။ယူရန်တော်လှန်ရေးပြည်ဆောင်တပ်ရဲ့တမူးဖြစ်သူမိုဟာမက်အလီဂျာဖရီကတော့နိုင်ငံနဲ့ဆူအဆန့်ကျင်ဆန္ဒပြပွဲတွေရေးထွက်ရတောင်းခွင့်မပြေဘူးလို့ပြောဆိုခဲ့တယ်လို့ SFR Luston နဲ့ဟမရန်မြို့တွေမှာတပ်ဖွဲ့ဝင်တချို့ကိုလွန်ယူရေးချက်ထားတဲ့ကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ယူရန်ဆွေးရကိုဆန့်ကျင်ဆန္ဒပြသူတွေကိုအားပေးထောက်ခံတဲ့အကြောင်းတရားလူမှုကွန်ရက်ကနေမနေ့ကပဲပြောဆိုထားတာပါ။ကုလသမဂ္ဂဆိုင်ရာယူရန်သံမကြီးဂိုလာမလီခိုရှူကတော့အမေရိကန်သမ္မတထရန့်နဲ့ဒုသမ္မတမိုက်ပန်စတိုရဲ့မှတ်ချက်တွေဟာယူရန်နိုင်ငံမှာမတည်မငြိမ်ဖြစ်အောင်လှုပ်ဆောင်ရောက်တဲ့အကြောင်းကုလသမဂ္ဂလူညွန်ရေးကောင်စီနဲ့အတွင်းရေးမှူးချုပ်တန်စာတစောင်းရေးသားပေးဖို့တန်ကြားခဲ့ပါတယ်။